ခိုင်ပြည်နယ်မှာလက်တလောဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံးကလည်းဒီကနေ့အသိပေးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။လက်ရှိအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်မှာကုလသမဂ္ဂကလည်းအထူးစိုးရိမ်တဲ့အကြောင်းနဲ့အခြေအနေတွေတည်ငြိမ်အောင်ထိမ့်သိမ်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုတော့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းအခုတစ်ချိန်ပြန်လည်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွင်းမှာတေဆုံးဒဏ်ရာရသူစုစုပေါင်း60လောက်ရှိသွားပြီလို့သမ္မတရုံးပြောခွင့်ရသူဦးစောထေးကပြောပါတယ်
။သို့သောကတော့ဟိုဒေတာတွေပျောက်လာရှိတယ်။ဒေတာရောဒဏ်ရာရောဆိုတော့ကျွန်တော်တို့ရတဲ့သတင်းရတော့ဟိုလောက်ရှိမှာ60လောက်ရှိမှာ60ဝန်းကျင်လောက်ပေါ့။အိမ်ကြီးဘာတွေပြတ်တာတော့တော်တော်များပဲ။သာသနာရေးဘာသာရေးစောင့်နေပျက်စီးတာတွေလည်းပါပဲ။သူတို့ကဒီကနေ့ပတ်သက်ပြီးတော့ဟိုနမတိအဲ့ဒီနယ်ဆိုးရအနေနဲ့ညမတွေ့ရအမိန့်နေတယ်သူလုတ်ပြီးတော့သူဆောင်ရတယ်ဆောင်ရပြီးတော့အခုသမလာကြီးကဟိုနေရပဲလုံကြုံကြီးချက်ဖော်ဝင်အင်အားကိုတိုးမြင်ပေးဖို့သူညွှန်ကြားချက်ထုတ်တယ်ဟောဒီနေ့ကတော့ည7:00နာရီထုတ်တဲ့ဟာတော့နောက်ထပ်တစ်ခုပေါ့
ရခိုင်ပြည်နယ်ကြောက်ဖြူမင်းပြားမြေပုံနဲ့မြောက်ဦးမြို့နယ်တွေမှာဒီရက်ပိုင်းစုဖို့အကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားနေတာမှာအောက်တိုဘာလ24ရက်နေ့အထိတေဆုံးသူ12ဦးနောက်ဒဏ်ရာရသူအယောက်90နဲ့လူနေအိမ်ခြေ1948လုံးနဲ့ဘာသာရေးအဆောက်အုံပေါင်း8ခုမိလောင်ခဲ့ပြီးတော့လူတွေအများပြားအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့သမ္မတရုံးကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။လက်ရှိမြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နေချိန်မှာအခုလိုမျိုးစုပူအကြမ်းဖက်မှုတွေကနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့ဂုဏ်သိက္ခာနဲ့အကျိုးစီးပွားကိုထိခိုက်နှိမ့်နာစေတဲ့အကြောင်းနဲ့အခုလိုမျိုးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့နောက်ခွဲကနေကြိုးကင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေရှိနေပြီးဒီလူတွေကိုဥပဒေနဲ့အညီအရေးယူသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အခုလိုရခိုင်ပြည်နယ်အတွင်းပြန်လည်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကြားသိရတဲ့သတင်းတွေအရစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကုလသမဂ္ဂကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။အကြမ်းဖက်မှုတွေကြောင့်ထိခိုက်ခံစားရတဲ့သူတွေကိုလူမျိုးဘာသာမခွဲခြားပဲလူခွင့်ရေးစံနှုန်းတွေနဲ့အညီချွင်းချက်မထားပဲချက်ချင်းအကူအညီတွေတွားရောက်ပေးခွင့်ပေးဖို့ကိုလည်းကုလသမဂ္ဂကတောင်းဆိုထားပါတယ်။ပြီးခဲ့တဲ့ဇွန်လကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းပြည်ပခတွေကြောင့်ဒုက္ခရောက်နေကြရတဲ့လူပေါင်း 9,500 လောက်ကိုလည်းဒီကုလသမဂ္ဂလူသားချင်းစာနာကူညီရေးအဖွဲ့တွေနဲ့အတူမြန်မာအစိုးရတို့ပူးပေါင်းပြီးတော့အကူအညီတွေပေးနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ရှင်။
သမရယုံရဲ့သတင်းထုတ်ပြန်ချက်မှာပဲတိတ်ဆုံးသူဟာ12ဦးရှိသွားပြီလို့ဆိုပေမဲ့အမည်မဖော်လိုတဲ့ဒီအစိုးရဝန်ထမ်းတဦးကိုကိုကပြီးတော့ AP သတင်းမှာရေးသားဖော်ပြထားတာကတော့တိတ်ဆုံးသူဟာ56ဦးရှိသွားပြီလို့သိရပါတယ်ရှင်။